၎င်းတပ်တော် A ရဲ့စခန်းသိမ်းတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတဲ့မြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုရိုဟင်ဂျာတွေအပေါ်မှာလူမျိုးတွေတပ်ဖြတ်မှုဖြစ်ဆက်ဆွဲခံနေရတဲ့ရက်ဆက်ကြမ်းကြုတ်တဲ့ယာစွန့်မှုတွေနဲ့ဆက်ဆက်ပြီးအပြည်ပြည်ဆိုင်ရာယာစွန့်မှုတရားရုံး ICC နဲ့ချိတ်ဆက်ပြီးတော့စုံစမ်းစစ်ဆေးဖို့လက်ရောညီဖေးဖြစ်စေဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကို45 rights လူခွင့်ရေးအဖွဲ့ကြီးက February 6ရက်နေ့မှာတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အနေနဲ့ဒီနေကြားဆောင်အရာရှိတွေကိုအရင်စလိုပြန်ပြီးမပို့ဖို့နဲ့သူတို့တွေလိုအပ်တဲ့အကူအညီအကာအကွယ်ပေးမှုတွေကိုပေးပြီးတော့မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်တဲ့ယာစွန့်မှုတွေအတွက်စုံစမ်းစစ်ဆေးတင်တယ်လို့လည်း45 rights ရဲ့အမှုဆောင်အရာရှိချုပ် Matthew Smith ကပြောပါတယ်ဒါဟာတခြားမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေအတွက်လည်းအကျိုးရှိပြီးတော့သူတို့အစ်စစ်ခံလာပြီးတော့နိုင်ငံတကာတရားရှင်ရဲ့ရန်ကြဲတွေနဲ့ပူးပေါင်းဆောင်ရွက်ရင်းမှလည်းအထောက်အကူပြုလာနိုင်တယ်လို့ပြောပါတယ်။ဒီနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုမြန်မာစစ်ကောင်စီလက်ကိုအတင်းအကျပ်ပြန်ပြီးမပို့ဖို့လဲ45 rights ကတောင်းဆိုထားပါတယ်။ရာဇဝတ်မှုတွေကျူးလွန်ရမှာပါဝင်ခဲ့ခြင်းရှိမရှိနဲ့အထောက်အထားတွေသိရှိထားတာတွေရှိမရှိသူတို့ရဲ့အရင်ကလောက်ရတွေကိုစီစဉ်နေခြင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သူတို့ကိုအခုညီနဲ့အကာအကွယ်ပေးရဖို့အရေးကြီးတယ်လို့လဲ45 rights ကအလေးပေးတိုက်တွန်းထားပါတယ်။